တရုတ်နိုင်ငံထုတ်ကိုဗစ်-19ရောဂါကာကွယ်ဆေးတွေကိုမြန်မာပြည်ထဲမှာဦးစားပေးအသုတ်လိုက်စတင်ထိုးနှံပေးနေပြီဖြစ်ပါတယ်။ရောဂါကူးစက်နှုန်းနဲ့သေဆုံးသူဦးရေတိုးနေတဲ့ကပ်ရောဂါတတိယလှိုင်းကာလမှာတော့လူတိုင်းကကာကွယ်ဆေးထိုးနှံနိုင်ဖို့ကိုလည်းလိုလားနေကြပါတယ်။
ပြည်ရင်ကယောဂတတိယလိုင်းမှာယောဂကူးစက်ခံရသူနဲ့သေဆုံးသူဦးရေအစမတန်မြင့်တက်ခဲ့ပြီးယောဂထိတ်ထုတ်ရေးမှာအခက်အခဲတွေရှိခဲ့ပါတယ်။နေ့စဉ်သေဆုံးသူဦးရေထောင်ချီတယ်လို့ခန့်မှန်းထားရကနေအခုဩဂတ်လ2ရက်ပိုင်းကစပြီးသေဆုံးနှုန်းရောကြလာပြီလို့ယောဂတိုက်ဖြတ်ရမှာပါဝင်ခဲ့သူတွေကပြောပါတယ်။ဒီလိုအချိန်မှာကိုဗစ် ယောဂါကာကွယ်ဆေးကိုလူတိုင်းထိုးနှံနိုင်ဖို့အတွက်ကြိုးပမ်းလာကြပါတယ်။အခုလက်ရှိအချိန်မှာတော့တရုတ်နိုင်ငံထုတ်ဆိုင်နိုဖန်ကာကွယ်ဆေးကိုကျန်းမာရေးဝန်ကြီးဌာနကထိုးနှံပေးနေတယ်လို့သိရပါတယ်။ယောဂါကြောင့်ဖြစ်ပွားသေဆုံးမှုတွေကိုလျှော့ချနိုင်ဖို့အတွက်ကာကွယ်ဆေးထိုးရမယ်အလှည်မှာပါဝင်သူတိုင်းထိုးနှံကြဖို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာဒေါက်ခင်ခင်ကြီးက MRTVနဲ့အင်တာဗျူးမှာတိုက်တွန်းထားပါတယ်။အခုကိုဗစ်ကာကွယ်ဆေးတွေကို
ကျမတို့အနေနဲ့ငါပြည်သူလူထုတွေကိုဥတီအုပ်စုလိုက်ငါထိုးနှံပေးနေပါတယ်။ကျမတို့ထိုးတဲ့ကာကွယ်ဆေးတိုင်းကနော်တပြိုးရေးစွာနေအရေးပေါ်အသုံးပြုခွင့်ပေးတဲ့ကာကွယ်ဆေးတွေဖြစ်ပါတယ်။ကာကွယ်ဆေးရဲ့စိတ်ချရမှုဘေးကင်းလုံခြုံမှုထိရောက်မှုဟာဆိုလို့ရှိရင်အမကန်းဖြစ်ပါတယ်။စိုင်းနိုဖန်ဘီဂျင်းစီတပြိုးရေးစွာအပြည့်မှတ်သူဆေးဖြစ်ပါတယ်။ကာကွယ်ဆေးထိုးဖို့အတွက်ဦး ထားတဲ့ဆရာတော်တပါးကတော့ကာကွယ်ဆေးထိုးနှံပေးနေတဲ့လုပ်ငန်းတွေမှာအားနည်းချက်တွေရှိနေတယ်လို့မိန့်ပါတယ်
။ဆေးထိုးတဲ့ပုံမှာဆေးထိုးပြီးကြောင်းဆိုတဲ့ဆိုင်ရလေးနဲ့မပေးဘူးထားတဲ့မြို့နယ်မှာဘယ်နည်းဘယ်နည်းကိုဆေးပြန်ထိုးမယ်ဆိုပြီးတော့လည်းရစလေးနဲ့ဆေးထိုးပြီးကြောင်းပါညာဆိုတဲ့ဥစ္စာမျိုးကိုပြထားတာမရှိဘူး။တပ်ဆိုင်ရာကျမရေးဆရာမတွေကိုမေးကြည့်ခဲ့တော့ထားတဲ့ပင်အတွက်ကိုမှဆေးထိုးမရ200ပဲချထားပြီးတယ်ဆိုတော့ဆေး200လောက်ပဲချပြီးတဲ့အခါကျတော့ဒီအုပ်စုနှစ်စုသုံးစုနဲ့တင်ရောဒီဆေးရကုန်သွားနိုင်တယ်ထားတဲ့ပင်မြို့နယ်မှာအုပ်စုပေါင်း59အုပ်စုရှိတယ
်အခုအသုံးပြုနေတဲ့ကာကွယ်ဆေးကနှစ်ကြိမ်ထိုးနိုင်ရတာဖြစ်လို့ပထမတစ်လုံးထိုးထားတဲ့သူတွေဟာနောက်ထပ်တစ်ကြိမ်အချိန်မီထိုးနိုင်နိုင်ရေးအပေါ်စိုးရိမ်နေကြပါတယ်ယောဂအစုလိုက်ကူးဆက်သူဦးရေအများဆုံးရှိခဲ့တဲ့ပဲခူးတိုင်းအတွင်းမှာလဲကာကွယ်ဆေးထိုးနိုင်ဖို့အတွက်အများကလူလာနေကြတာပါဒါပေမဲ့လဲကာကွယ်ဆေးအရေးအတွက်မလုံလောက်လို့ပထမဆုံးတစ်လုံးကိုတော့ဦးစားပေးအတုပ်လိုက်ထိုးနှံပေးထားတယ်လို့ကျန်းမာရေးတာဝန်ရှိသူတူကပြောပါတယ်
65အထက်တွေပေါ့နော်အကုန်လုံး60အထက်တွေပေါ့နော်အကုန်လုံးကကျောင်းအရင်ဆုံးထိုးတယ်ဌာနဆိုင်ရာဟိုအရင်တော့မထိုးခဲ့ရတဲ့ဝန်ထမ်းတွေကျွန်တော်ထိုးတယ်အခုလက်ရှိစီးနေတာပေါ့နော်စီးနေတာအရာမှာကျွန်တော်ကအဲ့ဒီအတိုင်းတိုင်းနဲ့ကျွန်တော်ကသွားလို့ရသေးတယ်ပေါ့စီးရလည်းပဲအမျိုးလုံးစာအတွက်ကတော့ဖြစ်မလာနိုင်ဘူးကျွန်တော်အခုကျွန်တော်လက်ရှိပြတ်သွားပြီလို့ဒါ first time ပြတ်သွားပြီ
တရုတ်နိုင်ငံကနေဆိုင်နိုဖန်ကာကွယ်ဆေးတန်းလာမဲ့သတင်းပတ်ထဲမှာရောက်မယ်လို့သိရပါတယ်အခုမြန်မာနိုင်ငံမှာထိုးပေးနေတဲ့ Sinovac ကာကွယ်ဆေးကို WHO က2021ခုနှစ်မေလထဲမှာအရေးပေါ်30ခွင့်ပေးခဲ့ပါပါဒီဆေးကိုနိုင်ငံပေါင်း80ကျော်မှာအသုံးပြုနေပြီးယောဂါကာကွယ်နိုင်မှုကတော့ 89.3% ခန့်တော့ရှိတယ်လို့သိရပါတယ်မြန်မာနိုင်ငံမှာကာကွယ်ဆေးထိုးနိုင်ရမယ်လူဦးရေရဲ့300ခန့်တော့ကသာကာကွယ်ဆေးထိုးထားပြီးနိုင်ငံတွင်းအရေးတကြီးလိုအပ်နေတဲ့ COVID ယောဂါကာကွယ်ဆေးထိုးနိုင်နိုင်ရေးနဲ့စာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့မနေ့ဩဂတ်လ18ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးတကားပိတ်အစည်းအဝေးပွဲအတွင်းဗြိတိန်ဒုတိယအသံအမတ်ကြီးကတိုက်တွန်းထားပါတယ်ရှင်။